ဂါဇာကမ်းမြောင်ဒေသမှာတော့အစ္စရေးနဲ့ပါလက်စတိုင်းကြားပြန်လည်တိုက်ခိုက်မှုတွေဗုဒ္ဓဟူးနေ့မှာဆက်ဖြစ်ခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုမှာတော့ဂါဇာမှာရှိတဲ့ဟားမတ်စစ်ကောင်းဆောင်တူရဲ့ဇနီးနဲ့မွေးကင်းဆငယ်ကလေးတို့သေဆုံးသွားပါတယ်။မြေသားပြည်နယ်တခြားပါလက်စတိုင်းနေမြေတွင်းမှာပြင်းမှတ်90ကျော်ကိုဥတီပြီးတော့တိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။အဲ့ဒီမှာတော့ဒီဟာမတ်စစ်ကောင်းဆောင်မိုဟာမက်ဒီအက်ဖ်ရဲ့နေအိမ်လည်းပါပြီးတော့အစ္စရေးလေကြောင်းတိုက်ခိုက်မှုမှာသူ့ရဲ့နေအိမ်ထိမှန်ခဲ့ပါတယ်။ဒါပေမဲ့လည်းမိုဟာမက်ဒီအက်ဖ်ကတော့အသက်ရှင်ကျန်ရစ်ပြီးတော့အသက်28နှစ်အရွယ်သူ့ရဲ့ဇနီးနဲ့9လအရွယ်တားငယ်တို့တေဆုံသွားခဲ့တယ်လို့ဟာမတ်စ်အဖွဲ့ကထုတ်ပြန်ပါတယ်။အရိအတုဘမှာတော့လူထောင်ကနန်းချီတက်ရောက်ခဲ့ကြပြီးတော့လက်တုံပြန်မယ်ဆိုပြီးတော့ကြွေးကြော်အော်ဟစ်ခဲ့ကြပါတယ်။ရုပ်လောင်းတွေကိုအစင်းရောင်ဟာမတ်စ်အလံနဲ့လွှမ်းညုံထားပြီးတော့ဝိပုပလီတစ်ခုကနေပြီးတော့ဂျဘယ်လီယာဒီကမှာခင်ဗျာဂျဘလီယာမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုမှာတင်းကျိုင်းကိုပို့ဆောင်ခဲ့ကြပါတယ်။အဲဒီစစ်ကောင်းဆောင် DFH လူသက်တရက်ခံဖြစ်ပြီးတော့အစ္စရေးနေနဲ့သူ့ကိုတပ်ဖြတ်နိုင်မှုတွေပြစ်မှတ်ထားသွားမယ်ဆိုပြီးတော့အစ္စရေးပြည်ထောင်ဝန်ကြီးဖြစ်တဲ့ Guardian Saga ပြောခဲ့မှုပါတယ်။အစ္စရေးနိုင်ငံသားတွေအတွက်တည်ငြိမ်အေးချမ်းလုံခြုံစိတ်ချရတဲ့အခြေအနေအထိဂါဇာကိုထိုးစစ်ဆင်သွားမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကလည်းပြောထားပါတယ်ခင်ဗျာ။